မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုဥရောပသမ္မဂ EU ကပူးပေါင်းဆောင်ရွက်ဖို့ကြိုးစားနေတဲ့နေရာမှာမြန်မာအစိုးရဘက်ကအစဉ်အသင့်ဖြစ်မဖြစ်စောင့်ကြည့်ဖို့လိုတယ်လို့ပြည်တွင်းကလူအခွင့်အရေးအဖွဲ့တွေကပြောပါတယ်။ပထမဦးဆုံးအကြိမ်မြန်မာနဲ့ဥရောပသမ္မဂလူအခွင့်အရေးဆိုင်ရာဆွေးနွေးပွဲအတွက်ဥရောပသမ္မဂရဲ့လူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Mr. Stavros Lambrinidis နဲ့အဖွဲ့ဟာစနေနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။အကြောင်းစုံကိုမန်အင်ဂျင်နိုင်ကပြောပြပါမယ်
။ဟုတ်ကဲ့ Mr. Stavros Lambrinidis ဦးဆောင်တဲ့ဥရောပလူခွင့်ရေးကိုယ်စားလှယ်ဖွဲ့ဟာမြန်မာဆိုရနဲ့ဒီကနေ့နေပြည်တော်မှာမတွေ့ဆုံခင်လူထုအခြေပြုအဖွဲ့အစည်းပေါင်း20ကျော်နဲ့မနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံရေးအကျဉ်းသားကိစ္စအပါအဝင်သတင်းမီဒီယာနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ခွဲခြားဖိနှိပ်မှုလဲယာဉ်မြေသိမ်းတဲ့ကိစ္စစတဲ့အကြောင်းအရာလေးခုကိုဥရောပသမဂ္ဂဘက်ကအဓိကထားဆောင်ရွက်သွားဖို့ရှိပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ကိုရိုင်းတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလူ့အခွင့်အရေးပညာပေး Equality မြန်မာအဖွဲ့ရဲ့တာဝန်ခံဦးအောင်မျိုးမင်းပြောပြတာက
ကျွန်တော်ကတော့အဓိကတော့ဒီနိုင်ငံရေးစင်းသားတွေကိုစိတ်ပိုင်းရုပ်ပိုင်းကြီးစောက်ရှောက်မှုပိုင်းမှာအားနည်းနေတဲ့ဆိုတဲ့အချက်တွေကျွန်တော်ထောက်ပြတာရှိတယ်။နောက်တစ်ခုကဒီလက်လက်သာထုတ်ဖော်ပြောဆိုခွင့်ပေါ့ဒါကတော့နည်းမျိုးမျိုးပါတူးချင်းထုတ်ဖော်ပြောဆိုဖို့အတွက်နောက်တစ်ခါကန့်သတ်မှုတွေရှိနေတယ်နောက်တစ်ခါကျွန်တော်တို့စုဝေးမှုဆိုတာနဲ့လှုပ်ဆောင်မှုတွေကဒီပုံမှန်ဆက်ရှိရလောက်ဆောင်နေတဲ့ပြင်အခုဆိုတော်တော်များများကဒီနိုင်ငံတော်ပေါ်ပါအကြီးမျိုးပြက်စီမှုသူပူဖို့အတွက်လှုံ့ဆော်မှုဆိုတော့အားနဲ့ဖန်စီခံတိရဟိုင်တင်ပြတယ်မီဒီယာသမားတွေမှာပြစ်မှတ်ထားပြီးတော့လောက်ဆောင်နေတယ်ဆိုတဲ့အကြောင်းကိုကျွန်တော်တင်ပြပါတယ
်ဒါအပြင်အမျိုးသမီးတွေပေါ်ခွဲခြားဖိနှိပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့ကြိုးပမ်းချက်တွေတိုင်းရင်းသားဒေသတွေကဒုက္ခသည်စခန်းတွေအမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းလူထုခြေပြုဖွဲ့စည်းတွေကတင်ပြခဲ့သလိုအဓိကပြုပြင်ပြောင်းလဲဖို့လိုအပ်နေတဲ့2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုဥရောပသမဂ္ဂကမြန်မာအစိုးရနဲ့တွေ့တဲ့အခါမှာတိုက်တွန်းပေးဖို့ပြောဆိုခဲ့တဲ့အကြောင်း Triangle Women Support Group ကတာဝန်ခံမက်ခင်လီကပြောပါတယ်
အားလုံးရဲ့ပြဿနာတွေဒီအခြေခံဥပဒေကျင့်စဉ်ပေါ်မှာမှုတည်နေတယ်နိုင်ငံရေးအပြောင်းလဲနဲ့အပေါ်မှာမှုတည်နေတဲ့ဖြစ်တဲ့အခြေခံဥပဒေပြောင်းလဲအောင်လုပ်ဖို့ပေါ့နော်တော်တော်များများကတော့ပြောရဲ capacity နည်းတယ်ပေါ့နော် GDP တွေမှာပဲဖြစ်ဖြစ်ဦးဆောင်တဲ့ဒီမှာ capacity နည်းရဖြစ်တယ် capacity ကကျွန်တော်တို့ရှိတဲ့ capacity ကဟိုပြောင်းလောက်အောင်နှိမ့်ချနေတာမဟုတ်ဘူးကျွန်တော်တို့မှာအထိုက်ရောက် capacity ရှိတယ်အဓိကတော့ဘယ်မရှိတာပေါ့လုပ်ချင်တဲ့တဏ္ဍာမရှိတဲ့အတွက်တာဝန်ရှိတဲ့လူကလုပ်ပေးဖို့အတွက်ကိုအချိန်ဆွဲနေရဟိုကြံ့တအောင်လုပ်နေရဝိလေကြောင့်ပတ်လုပ်နေရဒါဟုကျွန်တော်တို့ကအဓိကအကျုံးအားပေးဖို့လိုရ
ဒီတွဲဆောင်ပွဲမှာရခိုင်ပြည်နယ်အရေးဆောင်ရွက်နေသူတွေငြိမ်းချမ်းရေးအတွက်ဘာသာပေါင်းစုံပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေလည်းတက်ရောက်ဆွေးနွေးခဲ့ပါတယ်အခုလုံမြန်မာနိုင်ငံမှာလူခွင့်ရေးခြေနေတွေတိုးတက်လာဖို့ဥရောပသမဂ္ဂဘက်ကအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေဟာတကယ်ပဲထိရောက်မှုရှိမရှိဆိုတာမြန်မာအစိုးရဘက်ကအပြန်အလှန်ပူးပေါင်းလှုပ်ဆောင်မှုပေါ်မှာမူတည်နေတယ်လို့ကိုအောင်မျိုးမင်းကမြင်ပါတယ
်။ထိရောက်မှုကတော့သူတို့ဘက်ကတော့တက်နိုင်တယ်ပြီးစူးစမ်းနေပါတယ်။ထိရောက်မှုရှိမရှိကတော့သက်ဆိုင်ရာမြန်မာနိုင်ငံရဲ့ဘယ်လောက်ထိပူးပေါင်းဆောင်ရွက်ပေါ်မှာအများကြီးမူတည်တယ်ဗျ။ Public ဆိုတော့ကျွန်တော်တို့ EU ဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အရေးကြီးဆောင်ရွက်မှုရှိတယ်။မြန်မာနိုင်ငံတိုးတက်လာပြီဆိုပြီးတော့စိတ်ဆုပ်မှုတွေတချို့ရောချပါတယ်။တချို့လည်းစီးပွားရေးလုပ်ငန်းတွေဝင်လာတယ်။အဲ့တော့အဲ့ဒီပေါ်မှာတစ်ဖက်ကရှော့ချပြီးတော့ဒီဘက်ကတော့တကယ်တမ်းလူခွင့်ရေးနဲ့ပတ်သက်လို့ခိုင်လုံစွာအထောက်အထားခိုင်လုံလုံနဲ့တိုးမြင့်လာတာရှိလာတာဒီဘက်ပေါ်မှာအများကြီးမူတည်နေခင်ဗျာ
ဥရောပသမဂ္ဂအနေနဲ့မြမရက်တက်ဖွဲ့ကိုတင်နန်းပေးနေတဲ့အစီအစဉ်တွေလည်းဆက်လက်ဆောင်ရွက်ဖို့ရှိနေပြီးလူခွင့်ရေးပညာပေးရေးနဲ့ပတ်သက်လို့ဤပညာပိုင်းဆိုင်ရာဘက်ကလည်းအကူအညီတွေပေးဖို့ရှိတယ်လို့ကိုအောင်မျိုးမင်းကပြောပါတယ်ဥရောပသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Mr. Stavros Lambrinidis ဦးဆောင်တဲ့အဖွဲ့ဟာမေလ21ရက်နေ့မှာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်